ဆစီထိန်းသိမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆဆုကြည်ပေါ်မှာတရားဆက်ဆုထားတဲ့အမှုတွေကိုကြားနာစစ်ဆေးဖို့ဒီကနေ့နေပြီးတော့မှယုံချင်းရှိပေမဲ့အင်တာနက်အခက်အခဲကြောင့်ရွှေ့ဆိုင်းလိုက်ရပြီးတော့ရှစ်နေကုစရယ်လွှဲစားကိုလည်း NLD ဘဟုအလုံးမှုဆောင်ဖွဲ့ကတင်သွင်းတဲ့ဥက္ကမောင်စောအစားဦးယူရချင်းနဲ့ဒေါ်မင်းမင်းစိုးတို့နှစ်ဦးကိုပဲရဲကဆောင်ရွက်ပေးသေးတယ်လို့ရှစ်နေဥက္ကမောင်စောကပြောပါတယ
်ဒီကနေ့ကတော့ကျွန်တော်တို့ဟိုယုံကဗီဒီယိုကွန်ဖရင့်ဆင်းမလုပ်ဖြစ်ပါဘူးအခုခင်ဗျားတို့လည်းသိတဲ့အတိုင်းအင်တာနက်မရဘူးမရတဲ့အကြောင်းဗီဒီယိုကွန်ဖရင့်ဆင်းမလုပ်ဖြစ်ဘူးသို့တော့အစောပိုင်းမှာအဲ့ဒီရှစ်နေကုစရယ်ကစိတ်ဆက်ဖတ်တယ်နော်ရဲကနေပေါ်ပြီးတော့ပြောပါမယ်ကျွန်တော်အဲ့ဒီကိစ္စကိုဆွေးကြပါမယ
်ဒေါ်စန်းစုကြည်ပေါ်ဆက်သွေးစကားပြောဆက်တွေတရားမဝင်တင်သွင်းမှုနဲ့ကနေဦးတရားဆွဲခဲ့ပြီးတော့အဲ့ဒီနောက်မှာတော့ဒီ COVID-19 ကာကွယ်စည်းမျဉ်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးတော့တဘောဘီယန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဥပဒေချိုးဖောက်မှုနဲ့အာဏာသိမ်းဆုပ်ချုပ်ရေးကောင်စီကတရားဆွဲဆိုပါတယ်စစ်တပ်ကရသားဆွေးရကိုဖျောက်ချပြီးတော့အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးတော့ဒေါ်စန်းစုကြည်နဲ့တူနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့အစိုးရထိပ်တန်းခေါင်းဆောင်တွေ NLD ပါတီခေါင်းဆောင်တွေအများပြားကိုဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်